ကုန်းလမ်းရေလမ်းပါဝင်တဲ့တရုတ်ရဲ့အဆင့်မြင့်ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းအကြောင်းပွဲထုတ်မဲ့ Belt and Road Forum ဆွေးနွေးပွဲကိုအမေရိကန်ကတက်ရောက်မယ်လို့တောက်ကြနေမှာကြေညာပါတယ်။တရုတ်ရဲ့အကျိုးကိုရှေ့ရှုထားတယ်လို့သုံးသပ်သူတွေမြင်နေကြတဲ့ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းမှာအမေရိကန်ပါဝင်လာတဲ့အတွက်အမေရိကန်အစိုးရရဲ့သဘောထားတွေကိုပုံပြီးထုတ်ပေါ်ပြောဆိုနိုင်မှာပါလား။ဒီဝေဒင်းနောက် VI နဲ့ Cyber Zero ရဲ့သတင်းတော်ကိုမှတ်စုမြတ်မုံကတင်ပြမှာဖြစ်ပါတယ်။
တရုတ်နိုင်ငံပေကျင်းမြို့တော်မှာမေလ14ရက်နဲ့15ရက်နေ့တွေမှာကျင်းပမယ့် Belt and Road Forum ထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်နိုင်ငံအကြီးအကဲ30နီးပါးတက်ရောက်ဖို့ရှိပါတယ်။အမေရိကန်ကလည်းအိမ်ဒီတော်အကြံပေး Matt Ponte ကဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဆေးလွတ်မယ်လို့တောက်ကြနေတာပဲကြေညာခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုကိုထုတ်ပြန်အသိပေးခဲ့တဲ့တချိန်ထဲမှာတရုတ်ရဲ့အကြီးအကျယ်ဆုံးစတမန်ဆက်ဆံရေးအင်အားပြတဲ့ပွဲမှာအမေရိကန်ကလည်းပါဝင်မယ်လို့ပြောကြားခဲ့တာပါ။တရုတ်နိုင်ငံကနေအာရှအရှေ့အလယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်းလမ်းရေလမ်းတို့နဲ့ဆက်သွယ်မဲ့ခေတ်သစ်ပိုးလမ်းမကြီးသူတို့အခေါ် One Belt One Road ကမ္ဘာလမ်းကြီးကြောင့်ဒီကမ္ဘာလုံးအတွက်ကုန်သွယ်ရေးအကျိုးအမြတ်တွေရရှိမယ်လို့တရုတ်နိုင်ငံကပြောနေပါတယ်။ဒါပေမဲ့တရုတ်တို့ရဲ့အစီအစဉ်ကပွင့်လင်းမြင်သာမှုမရှိဘူးလို့လေလာသူတွေကပြောကြပါတယ်။အထူးသဖြင့်အမေရိကန်လိုဖွံ့ဖြိုးတိုးတက်ပြီးနိုင်ငံတွေအတွက်ဘလို့စီးပွားရေးအကျိုးအမြတ်တွေရမှာလဲဆိုတာကလည်းမရှင်းပါဘူး။တရုတ်တို့ရဲ့စီမံကိန်းဟာတရုတ်အကျိုးကိုသာရှေ့ရှုထားပြီးနိုင်ငံတကာအလဲမှာတရုတ်နိုင်ငံဟာအင်အားကြီးတဲ့နိုင်ငံဖြစ်တယ်ဆိုတာကိုပြသနိုင်ဖို့လုပ်တဲ့စီမံကိန်းဖြစ်တယ်လို့ China's Asian Dream Empire Building Along the New Silk Road ဆိုတဲ့စာအုပ်ကိုရေးသားသူ Tom Miller ကတုံ့တက်ထားပါတယ်။အရင်ပိုးလမ်းမကြီးကြောင့်လွန်ခဲ့တဲ့နှစ်ပေါင်းရာနဲ့ချီတဲ့ကဥရောပအထူးတရုတ်ကုန်ပစ္စည်းတွေကိုကုန်သွယ်နိုင်ခဲ့တယ်လို့မျိုးအခုကုန်းလမ်းတွေမကရေလမ်းပါပါဝင်လာတဲ့ One Belt One Road ခေတ်သစ်ပိုးလမ်းမကြီးကြောင့်တရုတ်တို့ရဲ့ကုန်သွယ်စီးပွားရေးလုပ်ငန်းတွေကိုပြန်လည်ထိုးဖောက်နိုင်မယ်လို့တရုတ်ကောင်ဆောင်တွေကတရုတ်ပြည်သူတွေကိုပြောနေပါတယ်။နိုင်ငံတကာမှာလည်းဒီစီမံကိန်းမှာပူးပေါင်းပါဝင်နေတဲ့နိုင်ငံတွေအနေနဲ့အရှုံးမရှိစေရဘူးဆိုပြီးဆွဲဆောင်နေပါတယ်။ဒါပေမဲ့ဒီစီမံကိန်းအပေါ်တန်တရားရှိနေကြတဲ့နိုင်ငံတွေလည်းအများအပြားရှိနေတယ်လို့ Writers သတင်းဌာနသတင်းတောက် Ben Blanchard ကပြောပါတယ်
။ Western countries look at this and say, well, actually, we don't really know what this is about. China's given very few details.
နောက်နိုင်ငံတွေကဒီစီမံကိန်းနဲ့ပတ်သက်လို့ဘာမှသိသေးချာချာမရှိဘူးလို့ပြောကြပါတယ်။တရုတ်ကအစိမ့်စိမ့်ဘာမှမပြောထားပါဘူး။ဒီစီမံကိန်းဟာတရုတ်နိုင်ငံအကျိုးအတွက်ပဲဖြစ်တယ်။ကမ္ဘာကိုတရုတ်ကဆောင်မဖို့ကြိုးစားတဲ့စီမံကိန်းဖြစ်တယ်လို့တချို့ကလည်းယုံကြည်နေကြပါတယ်။ဒီစစမှုရဲ့အားလုံးကိုတရုတ်ကတော့ခင်ခင်မာမာညှင်းဆန်နေပါတယ်။သူတို့ရွေကြက်အပေါ်နားလည်မှုလွဲနေတာကဖြစ်တယ်လို့တရုတ်ကပြောနေပါတယ်
။ဒါကြောင့်တနင်္လာနေ့နဲ့တနင်္လာနေ့ကြာရင်နိုင်ငံပေါင်း29နိုင်ငံကခေါင်းဆောင်တွေအပြင်တချို့နိုင်ငံတွေကအစိုးရကိုယ်စားလှယ်တွေတက်ရောက်ကြမယ်။ Belt and Road Forum ကနေအမြင်ပိုရှင်းအောင်ရှင်းပြနိုင်မယ်လို့တရုတ်ကမျှော်လင့်နေပါတယ်။ကုန်းလမ်းကနေဆက်သွယ်တဲ့ One Belt ရေလမ်းကနေဆက်သွယ်တဲ့ One Road စီမံကိန်းနဲ့ပတ်သက်လို့ပထဝီနိုင်ငံကြီးအရာလဲအကျိုးသက်ရောက်မှုတွေရှိလာနိုင်ပါတယ်။ဒီလမ်းကြောင်းပေါ်မှာရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအခြေခံအဆောက်အုံတွေဖွံ့ဖြိုးရေးလုပ်ငန်းတွေရရှိဖို့အတော်ကိုကြိုးစိုးစိတ်အားတန်းနေကြပါတယ်။အခုလိုဖွံ့ဖြိုးဆဲနိုင်ငံတွေကိုမလုံပေးပြီးဆွဲဆောင်နေတဲ့တစ်ချိန်တည်းမှာအမေရိကန်လိုဖွံ့ဖြိုးပြီးနိုင်ငံတွေနဲ့လဲတက်တက်ကြွကြွအပြည့်အစုံဆွေးနွေးရှင်းပြမှုတွေလုပ်ဖို့လိုအပ်တယ်လို့ဒေဂျင်းအခြေစိုက်စင်ဂွာကာနီဂီစင်တာဖော်ဂလိုဘယ်ပေါ်လစီကညွှန်ကြားရေးမှူးပေါ်ဟန်လီက COA ကိုပြောပါရယ်လွန်ခဲ့တဲ့နှစ်နှစ်တုန်းကအာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ် AIIB တည်ထောင်ဝဲကိုအိုဘားမားအစိုးရကမတက်ခဲ့ပါဘူး AIIB ဘဏ်အဖွဲ့ဝင်နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်အခုထရမ့်အစိုးရကတော့တရုတ်နဲ့ချင်းကပ်ဆက်ဆံဖို့လိုတယ်လို့အမြင်ရှိပုံရတယ်လို့လည်းသူကဆိုပါရယ်ဒီဖိုရမ်မှာ American, Germany နဲ့ Britain တို့ကအစိုးရကိုယ်စားလှယ်တွေတက်ရောက်ကြမှာမို့ဆွေးနွေးမှုတွေပွင့်လင်းမြင်သာမှုရှိမယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လူ့ခွင့်ရေးနဲ့ပတ်သက်လို့ဝေဖန်ခံရတဲ့ခေါင်းဆောင်တွေပါဝင်နေတဲ့အပေါ်စိုးရိမ်မှုတွေလည်းရှိနေကြတယ်လို့ Writers သတင်းတောက် Ben Blanchard ကပြောပါတယ်။
Some of the diplomats have expressed concern in private about the high prominence given to some leaders from countries with
Russia and Vladimir Putin, Philippines and Rodrigo Duterte တို့အပါအဝင်လူခွင့်ရင်းပတ်သက်ပြီးတော့အားနည်းတဲ့ခေါင်းဆောင်တွေကဒီဆွေးနွေးပွဲမှာထိတ်တန့်နေရပေးထားတဲ့ကိစ္စနဲ့ပတ်သက်ပြီးစိုးရိမ်တယ်ဆိုတာတရုတ်တို့ရဲ့အစာပြုစီမံကိန်းကိုစောင့်ကြည့်နေကြတဲ့အနောက်နိုင်ငံတချို့ရဲ့သံတမန်တွေကတူတူတတိပြောနေကြပါတယ
်။တရုတ်တို့ကဒေါ်လာဘီလီယံရာနဲ့အချီအကုန်ခံပြီးရင်းနှီးထားတဲ့One Belt One Road စီမံကိန်းကိုပွဲထုတ်ရှင်းပြမယ်ဒီဆွေးနွေးပွဲမှာတက်ရောက်လာတဲ့နိုင်ငံတွေရဲ့အမြင်ဘယ်လောက်တင်ပြခွင့်ရမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်။တရုတ်တို့အတွက်ကတော့စီးပွားရေးအရာအစာကြီးရလေပထဝီနိုင်ငံရေးတက်ရောက်မှုတွေပိုရှိတယ်ဖြစ်တာမို့တရုတ်အတွက်က နှစ်ထပ်ကွန်းအကျိုးရှိတာဖြစ်တယ်လို့ပြည်ရေးရလေလာသူစာရေးဆရာတော်မင်လာကပြောပါရဲ့ရှင်။